မ္မာနိုင်ငံကအလုံသမားကြီးရာတွေမှာဥပဒေကြောင်းအရအကာအကွယ်မဲ့နေပြီးလက်နာရာတွေအတော်များများရှိနေတယ်လို့စက်ရုံအလုံသမားတွေကပြောဆိုနေကြပါတယ်။ဒါဟာဖြစ်ရပ်တွေကိုထိထိရောက်ကူညီပေးမဲ့လူပုဂ္ဂိုလ်တွေအလုံသမားတမကလို့အဖွဲ့တွေမရှိတဲ့အတွက်ဖြစ်နေတာလို့ဝေဖန်ကြပါတယ်။ဒါနဲ့ပတ်သက်ပြီးဖြစ်ရပ်နှစ်ခုကိုတင်ပြသွားပါမယ်။ဖြစ်ရပ်တစ်ခုကတော့ဒီလိုပါ။ရန်ကုန်မြို့ကဒဂုံဘီယာစက်ရုံမှာအလုံသမားခေါင်းဆောင်တွေကအလုံသမားတွေကိုလူချင်းချင်းလေးလေးစားစားဆက်ဆက်မှုအားနည်းတဲ့အပြင်အရေးယူတဲ့အခါမှာလည်းဥပဒေနဲ့မဆိုင်ပဲကိုတိလက်ရောက်ရိုက်နှက်အဖြစ်ပေးနေတယ်လို့ဆိုပါရယ်အလုံသမားတွေကလည်းအလုံလက်မဲ့ဖြစ်သွားမှာဆိုလို့အဲ့ဒီလိုမျိုးဥပဒေမဲ့လုပ်ရတွေကိုမနှစ်သက်ကြပေမဲ့မျိုးသိမ့်နေရတယ်ဆိုတဲ့အကြောင်းကြားသိရပါတယ်ဒီဖြစ်ရတဲ့ပတ်သက်လို့ဒဂုံဘီယာဆက်ရုံမှာအလုံလုပ်ခဲ့မှုတဲ့အလုံသမားဟောင်းတူပြောပြတာကဒီလိုပ
ါပိုင်ရှင်ကအင်းသားပုံမှုတွေပေါ့အခုသမီးတို့အုပ်ချုပ်တဲ့အလုံသမားကတော့လူမျိုးသားအမှန်တော့သမီးတို့တကယ်ချင်းရပေါ့သူတို့ကသူတို့အလုံထဲမှာကြောဆိုရင်းနဲ့ရည်တဲ့ချိန်မှာသူကကောင်မလေးတယောက်စူးနေတာအဲ့ကောင်မလေးကိုလည်းရိုက်နေတာပေါ့ရှင်ဒုံးနဲ့လို့ပြောပါတယ်ခေါင်းဆောင်ရဲ့စိတ်ထဲမှာသူ့ကိုလှောင်ပြောင်နေတာပေါ့ဒီအလုံသမားကိုရိုက်တာကိုလှောင်နေဆိုတဲ့သဘောနဲ့သူ့ကိုသွားပြီးတော့နေရဆွဲတာနှစ်ယောက်ဆွဲခံရတာရှင်နေရဆွဲခံရတဲ့အမကြီးကပြောတာပေါ့နော်ချက်လဲချက်တယ်တဲ့ဟိုလူချင်းသူချင်းမှာပေါ့နော်သူ့ကိုနေရဆွဲရတဲ့အဲ့လိုမျိုးအထက်ထဲမှာဖြစ်ပြက်နေရအထက်ကလူကြီးတွေကမသိဘူးလေအောက်လက်ငယ်သားတွေကခံစားနေရတာပေါ့အဲ့လိုမျိုးခံစားနေရတော့တချို့ကြတော့ဒီလိုမျိုးမပြောရဲမဆိုရဲဘွာဒီအလုံးလုံးမှစားရတာဆိုတော့ကလေးတွေလည်းငြိမ်ခံကြတာပေါ့ပြောတဲ့လူလည်းမရှိတဲ့အတွက်မသိရတာပေါ့နော်
ဒဂုံဘီယာဆက်ယုံမှာအလုံသမားစုစုပေါင်း200ကျော်လောက်ရှိပြီးအများစုကအဲ့ဒီဆက်ယုံနဲ့နေတဲ့မော်ဘီလော်ကားဝါတရဘက်ကဆယ်ကျော်တက်ရွယ်လူငယ်တွေဖြစ်တယ်လို့ဆိုပါတယ်အဲ့ဒီဆက်ယုံကအလုံသမားတွေကတနည်းရတဲ့ဝင်ငွေနဲ့ရပိုင်ခွင့်ကနည်းလွန်းတဲ့အပြင်ကျန်းမာရေးထိခိုက်ရင်ကုသဖို့ကိုလည်းဆောင်ရွက်ပေးထားတဲ့လို့စောစောကအလုံသမားဟောင်းကပြောပါတယ်အဲ
့ဒီဆက်ယုံဝင်းကျင်ပေါ်တော့မော်ဘီစစ်တပ်ထဲကနေတက်ထဲကလူတွေအဲ့ဝါတရလူတွေများဆုံးပါပဲအခုအဲ့မှာရှိရသော14 15အဲ့လို18 19အဲ့လောက်တွေပဲရှိပါရှင်။မနေ့7နာရီကနေညနေ9နာရီကို1100ပဲရပါတယ်။ OD စင်းမှာ1500ပေါ့။တခါကြီးကတပတ်လုံးစင်းရအခုဆို night day စင်းနေရပါတယ်။ဘူရသောပလင်းတွေကိုဖားတဲ့ကိုထည့်ရတာပါ။12နာရီကနေပေါ့တနာရီထိအတွင်းကိုနားပေးပါတယ်။အခုသမီးတို့ကနေစားဝန်တန်းဆိုပြီးတော့လူမှုကုလုံရေးလည်းမရှိဘူးအခုဆိုသမီးတို့ကျန်းမာရေးမကောင်းပတ်သက်မရှိတဲ့ဆိုအဆင်မပြေတဲ့ဆိုမကုနိုင်ဘူးအဲ့လိုမျိုးကြရင်လူမှုကုလုံရေးကိုသွားပြီးတော့မှဆေးဝါးကုသဖို့တော့သမီးတို့မှာလူမှုကုလုံရေးကတ်ဆိုတာလည်းမရှိဘူးအဲ့လိုမျိုးလူမှုကုလုံရေးကတ်တွေပါရေးထုတ်ပေးသင့်တယ်လို့သမီးတဲ့လူသမားရဲ့ရာတင်ရတတ်တဲ့အကျိုးခံစား권ကိုလည်းပေးစီခြင်းပါလေရှင်
အဲ့ဒီအလုံသမားတွေထုတ်လုပ်လိုက်တဲ့ဒဂုံဘီယာဟာနိုင်ငံတကာကပေးတဲ့ရွှေတစိမ့်တွေရတာတယ်လို့ပြည်တွင်းထုတ်ချန်တဲ့သတင်းတွေမှာတွေ့ရပါလေ။ဆက်ပြီးတင်ပြမယ့်ဖြစ်ရပ်ကတော့ရန်ကုန်တိုင်းရွှေပြည်သာမြို့နယ်မှာရှိတဲ့ရွှေကရန်ကော်စီစက်ရုံကအလုံသမားတဦးအလုံလုံရင်နဲ့ဆက်ထဲလက်ညက်ပြီးတော့လက်ချောင်းတွေပြတ်သွားတာကိုအခုချိန်မှာတစ်နှစ်ကျော်ကြာပြီဖြစ်ပေမဲ့ဖိုက်တဲ့နဲ့ရော်ချင်းကိုရဖို့ခက်ခဲနေတဲ့ကိစ္စဖြစ်ပါလေ။ဒီဖြစ်ရပ်ကိုတော့လက်ပြတ်သွားတဲ့အလုံသမားကိုဒေးဗစ်ထော်ရမိခင်ဒေါ်နှင်းပန်းကအခုလိုပြောပါတယ
်တထင်းမိုက်တော်မြမြဝင်ရွှေကနန်းကော်စီဆက်ယုံမှာပေါ့နော်ကျမသားကော်စီဆက်ကင်လောက်ရတယ်အဲ့မှာကော်စီဆက်ကင်လောက်တော့ကိုနတာဂျွေးကြီးတွေပေါ့နော်ဆက်ထဲထည့်ရတယ်ကိုနတာဂျွေးကြီးဆက်ထဲထည့်တဲ့အခါမှာဒီကိုနတာဂျွေးကြီးကနေလက်ကိုပတ်ပြီးတော့ဆက်ထဲဝင်သွားတယ်ပြန်ဆွဲလို့မရတော့တော့နဲ့နောက်တော့အဲ့လက်ကပြက်ခံလိုက်တော့မှသူပြန်ဆွဲထုတ်မှရတယ်ညာဘက်က၅ချောင်းစလုံးပါသွားတယ်အဲ့ဒါနဲ့ပဲဟိုကနစ်နာကြီးတောင်းတာပေါ့နော်80တမတောင်းတယ်ပေါ့နော်မပေးတော့တဖြည်းတဖြည်းနဲ့အင်းစင်မြတ်မခင်အလုတ်ကမာရုံးမှညိတယ်ညီတော်သူတို့ပစမတသိန်းနဲ့တန်းရနေစညိတာပေါ့နော်နောက်ပိတ်ဆုံးတော့9သိန်းဖြစ်သွားတယ်9သိန်းဆိုတော့ကျမအဲ့ဒါကိုမကျေနပ်တော့တခါသူတို့ကနေပြီးတော့ဖူလုံရတန်းရုံကိုအဲ့ဒါခေါ်တယ်ခေါ်တော့ကျမတို့3ချိန်သွားတယ်3ချိန်သွားပြီးတော့သူတို့အဲ့ဒီမှာနောက်ဆုံး8သိန်းပဲပေးတယ်နောက်ပိုင်းကျမလည်းအဲ့ဒါတရားဆွဲလိုက်တာပေါ့နော်တရားဆွဲလိုက်တဲ့အခါမှာနောက်ပိတ်ဆုံးကြတော့တရားရုံးကနေပယ်ချလိုက်တယ်ပေါ့ကွယ်
အဲ့ဒီနောက်ဒေါ်နှင်းပန်းကအဲလိုကမ္ဘာအလုံသမားရုပ်ကိုတိုင်လိုက်ပါတယ်။ဒါကြောင့်တက်ဆိုင်အလုံသမားဖူလုံရင်ဌာနကဒေါ်နှင်းပန်းတို့ကိုဆက်သွယ်လာပြီးကိုရင်ကချိုးတက်သွားသူတွေကိုပေးတဲ့လစဉ်ထောက်ပံ့ခြင်းငွေတစ်လကျပ်ငွေ6000ပေးမယ်လို့ခေါ်ပြောတယ်လို့ဆိုပါတယ်။ဒါပေမဲ့အလုံရှင်ဘက်ကခုချိန်ထိနှစ်နာချင်းမပေးသေးတဲ့အပြင်ဂျားကန်ညှိနှိုင်းပေးတဲ့ စစ်စွဲအရာရှိရဲ့ချင်းချောက်တာတွေခံရတယ်လို့တော်နေဘက်ကပြောပါတယ်
ခဏလာပဲ၃ရက်နေမရောက်ခင်မှာအဲ့ဒီရှစ်မိုင်ရုံးကအလုတ်သမားတယောက်လာရောက်ရှင်းစာကိုလာထပ်ပို့ခိုင်းတယ်ဘွေဝင်းရှိန်နဲ့တထဲတော်မြတ်မြတ်ဝင်းနဲ့သူ့မန်နေဂျာမှပါပါတယ်ကျမတို့ကအရင်မေးတဲ့ဘွေဝင်းရှိန်ကဘာလို့နင်ကတိုင်တာလဲတဲ့အဲ့ဒါဆိုကျမလည်းသူ့ကိုဘာမှပြန်မပြောပါဘူးမပြောတော့နောက်တော့တခါတထဲတွေဘက်ကိုဘွေဝင်းရှိန်ကပြန်ပြီးပြောတယ်နင်တို့တဲ့သူ့ကိုပေးရမနော်တဲ့ဘွေဝင်းရှိန်နဲ့6သိန်းပေးရမနော်တဲ့ဟုတ်ကဲ့တဲ့ကျမပေးပါမယ်တဲ့တထဲမှာရအခုပတ်စံပါလားတဲ့ပါပါတယ်တဲ့ပေးပါမယ်တဲ့ဆိုတော့ကျမကပြောတယ်ဆရာရဲ့လို့ကျမသားအညာဘက်လက်ကြီးချုံချုံသွားတာပေါ့နော်အဲ့ဒါကျမ6သိန်းဆိုနည်းနည်းနဲ့တယ်လို့နောက်ကျမသားအတွက်နောက်ထပ်လဆိုင်တစ်လမှမပေးသေးဘူးပေါ့နော်7လရှိပြီလို့တစ်လ5000နဲ့သိန်းခွဲကြတယ်လို့ဆိုအဲ့ဒီနှစ်နာရီ6သိန်းနဲ့ကျမသားလဆိုင်5သိန်းခွဲကိုပေါင်းပေးမယ်ဆိုကျမလက်ခံယူမယ်ပေါ့နော်အဲ့လိုပြောတော့ဘိုးမွေးဝင်းရှေရဒီလိုတော့ဘယ်ပေးနိုင်မလဲတဲ့ဒီလိုပေးရင်တစ်ထည့်ဘက်ကနှစ်နာတာပေါ့တဲ့အဲ့လိုပြောတော့ကျမလည်းအဲ့ဒါဆိုကျမမလက်ခံနိုင်ဘူးလို့ပြောတော့ဘွေးဝင်းရှာတာဆိုရင်အမလက်မခံနိုင်တဲ့အကြောင်းကိုရေးပြီးတော့ကျမကိုလက်မထိုးခိုင်းတယ်ကျမကလက်မမထိုးနိုင်ဘူးလို့အဲ့ဒါနဲ့ကျမတို့ပြန်မယ်လို့ဆရာရဲလို့ဆိုတော့ဘွေးဝင်းရှာကနေကျမသားကိုအဓိကမင်းပဲတဲ့မင်းမင်းနဲ့ဘာမှမဆိုင်ဘူးတဲ့မင်းပြီးရင်ပြီးရောတဲ့ကျမသားကိုပြောတယ်အဲ့ဒါနဲ့ကတ္တာဆိုလက်မထိုးတယ်ကျမသားကဒေးဗစ်ထိုးနေမထိုးနဲ့လက်မကိုလို့ကျမလည်းမထိုးနိုင်ဆိုတော့ဘွေးဝင်းရှာကနေပြီးတော့ဒီရုံးကနေမှာကျွန်တော်ထိုးခိုင်းတာထိုးရမယ်ကျွန်တော်ကမြို့မူးကြုတ်လို့လားမသိအဲ့လိုပြောလိုက်တယ်ချိန်ချဘူးကျမအဲ့လိုပြောတယ်ကျမကလည်းအဲ့နဲ့ပဲထိုးလိုက်ရတာပေါ့နော်ကျမသားလည်းထိုးကျမလည်းထိုးရတယ်အဲ့ဒါနဲ့ပဲကျမတို့ပြန်လာခဲ့တယ်ကျမပြန်လာကျမရုံအောင်လည်းဆင်းလည်းဆင်းရောကျမနှလုံးတွေတအားအောက်လို့အိမ်ရောက်တော့ကျမ၄ရက်လောက်ဖြာနေ
ခုလိုပြဿနာတွေဖြစ်တာဟာမြန်မာနိုင်ငံမှာလေပတ်နေတဲ့လုံထုံးလုံနီးတွေကမောက်ကမဖြစ်နေတာကြောင့်အပြင်အလုသမားတွေဘက်ကရက်တီဖြည့်ရှင်းပေးမဲ့တမကတွေမရှိတာကတကြောင်ကြောင်ဖြစ်တယ်လို့ဥပဒေအတိုင်းပင်ထံဦးအောင်သိန်းကထောက်ပြပါတယ်
။အချိန်ဆွဲတာပေါ့လေ။ကျွန်တော်လူကစစ်ချီပေါက်လာတာကစိတ်ပြက်လာတာပေါ့နော်။ဒီလောက်နဲ့ယူမယ်ဆိုတဲ့ဥစ္စာကိုလုပ်တဲ့သဘောကြီးတက်ရောက်ပါ။ရှင်းပြတာဒီကတမကတွေပေါ်ပေါက်ဖို့လိုတယ်ဆိုတာအဲ့ဒါပြောတာ။အခုကဈေးကွက်စီးပွားရေးလို့ပြောတာ။တကယ်ဒီဈေးကွက်စီးပွားရေးပေါ်ပေါက်လာမဲ့ဒီအရင်းမြစ်တွေဟာဒီအလုသမားတွေရဲ့ထိုးလို့မှုတွေ၊လယ်သမားတွေရဲ့ထိုးလို့မှုတွေပေါ်မှာအခြေပြုတယ်ဒီလူတွေရဲ့အဘဝစီဆိုရှယ်ဟွာတွေကိုဘာလို့ပြီးမလဲဆိုတာကိုအဲ့ဒါလေးကိုသူလုံးဝစဉ်းစားထားခြင်းမရှိဘူးဆိုတော့
တော်ရရှင်များခင်ဗျာအဖက်ဖက်မှာဖွံ့ဖြိုးတိုးတက်နေပြီလို့မြန်မာစစ်စိုးရသတင်းစာတွေမှာရေးသားဖော်ပြနေပေမဲ့အလို့သမားတွေအခွင့်အရေးဆုံးရှုံးနေတာအလို့ခွင့်တွေမှာလုံထုံးလုံနီးတွေကမောက်ကမဖြစ်နေတာတွေတွေ့နေရပါတယ်ခင်ဗျာ